ရခိုင်ပြည်နယ်အတွင်းနိုင်ငံရေးပါတီအသီးသီးနဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေဟာလာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာအနိုင်ရရှိရေးအတွက်မဲဆွယ်စည်းရုံးရေးလုပ်ငန်းတွေကိုအရှင်ဟုန်မြင့်ပြီးအပြိုင်ဆိုင်ဆောင်ရွက်နေကြပါတယ်။အဲ့ဒီလိုအရှင်ဟုန်မြင့်နေတဲ့အချိန်မှာပဲပါတီရုံးဆိုင်ပုတ်တွေကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်စည်းရုံးရေးဗနိုင်းပိုစတာတွေကိုဖျက်ဆီးခံနေရတာတွေမကြာခဏဖြစ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲမြောက်ဦးမြို့မှာစိုက်တူထားတဲ့မဲဆွယ်စည်းရုံးရေးဗနိုင်းပိုစတာတစ်ခုကိုဖျက်ဆီးခံခဲ့ရတယ်လို့မြောက်ဦးမြို့နယ်ကနေတတိပုဂ္ဂလအပြည့်ဝင်ရောက်ချိန်ပိုင်းမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဦးဦးကျော်သိန်းကပြောပါတယ်။
အောင်တော့ဗလာခုနှစ်ရည်ညနေ9နာရီခွဲလောက်အချိန်မှာကျွန်တော်တို့ကမေဆွေစေးရရောမြောက်ဦးမြို့ကိုပြန်ဝင်လာတော့အလေးစေးခွားဆောင်မှာထောင်ထားတဲ့ပိုစတာတစ်ခုကိုရိုက်ရှိုးသွားတာကိုတွေ့ပါတယ်ခင်ဗျပြီးတော့နောက်တစ်ခုကအောင်တော့ဗလာ9ရက်နေ့မှာကျက်စေးရခွားဆောင်မှာကတ်ထားတဲ့ပိုစတာအဲ့ဒါကိုနေပြီးတော့ဆွေးချပြီးတော့သူတို့ကထောထောညံ့ညံ့ကြည့်အောင်တော်တော်လေးကိုဖျက်ဆီးထားတာကိုတွေ့ရပါတယ်ဝီနိုင်းစာရွက်တွေကိုလည်းစုပ်ဖြည့်သွားထားတာတို့အဲ့ဒါတွေရှိပါတယ်ခင်ဗျ
အခုလိုဖြည့်ဆည်းခံရမုံပေါ်တက်ဆိုင်ရရဲစခန်းနဲ့မြို့နယ်ရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားထားပေမဲ့တစုံတရာထူးခြားမှုမရှိဘူးလို့ဦးဦးကျော်သိန်းကပြောပါတယ်။အခုလိုကိုစလေလောင်းတွေရဲ့မက်ဆေ့ချ်စုရင်းရဲ့ဗနိုင်းပိုစတာတွေဖြည့်ဆည်းခံရတာဟာမြောက်ဦးမြို့နယ်အပြင်အန်ကြောက်ဖြူရံပြဲစစ်တွေစားတဲ့မြို့နယ်တွေမှာလည်းဖြစ်ပေါ်နေတာပါ။အဲ့ဒီလိုဖြည့်ဆည်းခံရတဲ့အထက်မှာတတိပုဂ္ဂလကိုစလေလောင်းတွေအပြင်ရခိုင်မျိုးသားပါတီ၊ရခိုင်မျိုးချက်ပါတီ၊ပြည်ထောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီ၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတဲ့နိုင်ငံရေးပါတီတွေပါဝင်ပါတယ်။ကိုယ်စားလှယ်လောင်းတွေရဲ့မက်ဆေ့ချ်စည်းရင်းရဲ့ဗနိုင်းပိုစတာတွေဖြည့်ဆည်းခံရတာဟာတက်ဆိုင်ရရဲစခန်းမှသာတာဝန်ရှိပြီးရွေးကောက်ပွဲကော်မရှင်နဲ့တက်ဆိုင်ချင်းမရှိဘူးလို့မြောက်ဦးခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဦးမြသာကပြောပါတယ်။အ
ဲရောကိစ္စကကော်မရှင်နဲ့ဆိုင်လူရှင်ရင်းနဲ့ဆိုင်ကော်မရှင်ကအဲ့ဒီအမှုတွေကိုလက်ခံလို့မရဘူးပါတီတခုကပုဂ္ဂိုလ်တယောက်နဲ့နောက်ပါတီတခုကပုဂ္ဂိုလ်တယောက်ရန်သေးကြရင်ရဲနဲ့ပဲဆိုင်တာပဲရဲကဘယ်လိုမှမဟုတ်ဘူး။ဒီကော်မရှင်နဲ့ဆိုင်ကော်မရှင်ကဖြည့်ဆည်းပေးမယ်ရဲနဲ့ဆိုင်တာရဲကဖြည့်ရမှာပေါ့။
ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကအမ်းမြောင်းနဲ့ဒလချောင်းကျေးရွာဦးစုအနောက်ရွာမှာရှိတဲ့ရခိုင်မျိုးသားပါတီ ANP ရဲ့ဆိုင်းဘုတ်ဖြစ်စည်းခံခဲ့ရပါတယ်။မြို့နယ်ရွေးကောက်ပွဲကော်မရှင်ကဒီကိစ္စအပေါ်တာဝန်ယူဖြစ်ချင်းဖို့ညှင်းဆန်ခဲ့ပြီးရဲစခန်းမှာတော်ရောက်တိုင်တန်းဖို့အကြံပြုပြောဆက်ခဲ့တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ရဲစခန်းကလည်းပြစ်မှုကျူးလွန်သူကိုရှာဖွေပြီးတရားစွဲဆိုဖို့ပြောဆိုခဲ့တယ်လို့အမ်းမြောင်းနဲ့ရခိုင်မျိုးသားပါတီပြန်ကြားရေးတာဝန်ခံဦးခင်မောင်ထေးကပြောပါတယ်။
အဲ့ဒီဖြည့်ဆည်းခံလိုက်ရတာကိုကျွန်တော်တို့ကဒီကော်မရှင်ရောတက်ဆိုင်ရနေမြေရေးစခန်းကိုအကြောင်းကြားရတယ်ခင်ဗျ။အကြောင်းကြားရမှသူတို့ကတစုံတရာပြန်လဲဖြည့်ကြတာတော့အခုပါတီရုံးကိုအကြောင်းမကြားသေးဘူးခင်ဗျ။ကျွန်တော်တို့ကတော့ရောက်မိကြည့်တဲ့အခါသူတို့ကဒီတက်ဆိုင်ရဖြည့်ဆည်းတဲ့ပုံကိုတရားစွဲရမယ်ဆိုပြီးကျွန်တော်တို့ကိုအကြောင်းပြန်တာပဲတခုရှိပါသေးတယ်ခင်ဗျ။အဲ့ဒီပုံကိုကျွန်တော်တို့ပါတီကိုစွဲခိုင်းတယ်ခင်ဗျ။ပါတီကအဲ့ဒီပုံကိုကျွန်တော်တို့ဒီစုံစမ်းဖော်ထုတ်ဖို့ဆိုတာကကျွန်တော်တို့ကရေးဝန်ထမ်းမဟုတ်တဲ့အတွက်ဒါမျိုးလောက်ဖို့ကအခက်ခဲတယ်ကျွန်တော်တို့ကအများကြီးရှိတယ်ခင်ဗျ။
အဲ့ဒီအမှုကိုတိုင်တန်းထားတဲ့အမ်းမြွတ်နဲ့ဒလက်ရှောင်းနေမြေရဲစခန်းတာဝန်ကျရဲအရာရှိတူကဘသူဘဝဖြစ်စီသွားတယ်ဆိုတာကိုပါတီဘက်ကတိတိကျကျအမှုဆွဲဆိုတာမျိုးမဟုတ်တာကြောင့်အရေးယူဖို့ခက်ခဲတယ်လို့ပြောပါဗျ။
ကျွန
်
တော်တို့ကတော့တက်နေတော့ဆုံလန်းပေးတယ်လေဆုံလန်းပေးတယ်ဆိုတော့ဘသူဘဝလုံးတော့မသိတဲ့ခါကျတော့ကျွန်တော်လည်းအခုချင်းပြီးတော့မပေါ်သေးဘူးပေါ့ပြောရလို့ရှိလို့ရှိရင်ဒီကိစ္စဘဝသူတို့ဟိုကာယကံရှင်ဘဝမှုတည်တယ်ခင်ဗျာကာယကံရှင်ရနေပြီးတော့သူတို့စကမ်းမှာတည်ဝင်အမှုဖွင့်ရမှာပေါ့အမှုဖွင့်ပြီးတော့မှနောက်ပိတ်ဆုံးသူဆုံလန်းတာတွေပါတော့ဆက်လုပ်တာမှာပေါ့
ပြီးခဲ့တဲ့လတဲ့မှာပဲရမ်းမြင့်မြတ်မှာစိုက်ထူထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မက်ဆေ့ချ်စည်းရုံးရဲ့ဗနိုင်းပိုစတာတစ်ခုကိုရက်ချဆိုတယ်လို့ဖြည့်ဆည်းခံခဲ့ရပြီးဘသူဘဝဖြည့်ဆည်းရယ်ဆိုတာကမသိတာကြောင့်ထိရောက်တဲ့အရေးယူမှုတွေပြုလုပ်နိုင်ခြင်းမရှိခဲ့ဘူးလို့သိရပါတယ်။ဗနိုင်းပိုစတာတွေဖြည့်ဆည်းခံရတဲ့ကိစ္စဟာပါတီတစ်ခုနဲ့တစ်ခုနားလည်မှုလွဲနိုင်တယ်လို့ကောလာဟလတွေလည်းမကြာခဏထုတ်လွှင့်တာတွေရှိနေပါတယ်။ဖြစ်လို့ဖြည့်ဆည်းလုပ်တဲ့ကိစ္စတွေပေါ်ထိရောက်တဲ့ဟန်တာမှုတွေပြုလုပ်နိုင်ခြင်းမရှိတာကြောင့်မက်ဆေ့ချ်စည်းရုံးရဲ့ကာလတွေအတွင်းဗနိုင်းပိုစတာတွေဖြည့်ဆည်းခံရမှုဟာဆက်လက်ရှိနေဥမှဖြစ်တယ်လို့လဲကိုစလေလောင်းတွေကပြောဆိုကြပါတယ်ခင်ဗျာ။